လာမဲ့လူဝင်မှလာတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာလက်နက်ကင်ပရိပခရီကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူတွေပါမဲပေးနိုင်အောင်စီစဉ်နေပေမဲ့စစ်ဆောင်ဒုက္ခသည်တွေကြားမှာတော့မျောလင်းချက်တွေအားနည်းနေတဲ့အကြောင်းတင်ပြပေးသွားပါမယ်။ကျွန်မမိခါပါတိုင်းနဲ့ချီတဲ့စစ်ဆောင်ဒုက္ခသည်တွေရှိရာတိုင်းရင်းသားဒေသတွေမှာပါရွေးကောက်ပွဲတွေကျင်းပနိုင်ဖို့စီစဉ်ထားပေမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်မျောလင်းချက်တွေကတော့အားနည်းနေသေးပါဒီနှစ်2020ပြည့်ရွေးကောက်ပွဲမှာပထမဆုံးမဲပေးခွင့်ရမယ့်အသက်22နှစ်အရွယ်ကချင်တိုင်းရင်းသားလာလူဟာဆိုရင်လေမြစ်ကြီးနားမြို့အနီးမန်ခိစ်ဘေးရှောင်စခန်းမှာကြီးပြင်းလာခဲ့ရသူပါရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစိတ်ဝင်စားသူဖြစ်ပေမဲ့လေညှို့လင်းချက်ကတော့တိတ်မထားဘူးလို့သူကပြောပါတယ
်ဒီရေယူတန်းတန်းကိုခင်ပေါ့ဒီအရှိကိုရှိတဲ့ပြင်တော့အဲ့လိုဒီညှို့လင်းချက်အများကြီးမရှိဘူးလားဒီတော့ကအာဒီမေးဆွေရဲ့ကာလအချိန်တုန်းကကျွန်တော်မေးရမသိခဲ့ရပါတော့ဒါမှကျွန်တော်လည်းအမျိုးလိုက်နားထောင်ရရှိရပေါ့အဲဒါစောကြောင့်နားထောင်ဖြစ်တာပေါ့ဒါမှလက်တွေ့မှာရှိလာတဲ့အနေအထားမှာအဲဘယ်လိုပြောလဲကိုယ်တည်းမဖြစ်ပြီးတော့မှကျွန်တော်ကယုံကြည်မှုအတိတ်ရှိဘူးလား
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့ကက်ယောဂါကာလနဲ့ကြုံနေရပေမဲ့ရွေးကောက်ပွဲတွေကိုနိုဝင်ဘာလ၈ရက်နေ့မှာကျင်းပဖို့နဲ့နိုင်ငံရေးပါတီတွေအနေနဲ့စည်းရုံးလှုပ်ရှားခွင့်ပြုတဲ့အကြောင်းကြေညာထားပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားဒေသတွေကလက်နက်ကင်ပရိပခါတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြသူတွေမဲပေးနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့ကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အတွင်းရင်မှုဦးထွန်းအောင်ခိုင်ကတော့ဒုက္ခတဲ့စခန်းကလူတွေမဲပေးခွင့်မဆုံးရှုံးရအောင်ပြင်ဆင်နေတယ်လို့ပြောပါတယ်
။ဒီလူကြီးတင်မဲပေးပြီးရေလုံငန်းနဲ့တောင်းရတဲ့အခါမှာအဲ့ဒီ IDV စခန်းကြီးဖွင့်လာတဲ့ရက်ွက်ကြီးကအုပ်စုကြီးကနေပြီးတော့မှသူတို့ပြည့်စုံတဲ့အချိန်မှာအခါတည်းသူတို့ကိုဒီအချင်းကောက်တယ်ပြောမှကျွန်တော်တို့နေဆန္ဒမဲပေးပိုင်ခွင့်ရှိသူရေချင်းနဲ့တိုက်ညီတဲ့သူတွေဆိုလို့ရှိရင်မဲခြင်းထဲမှာကျွန်တော်တို့ကတခါတည်းချက်ပြီးခဲ့ပြီးဖြစ်တယ်။ဒါကြောင့်မို့ရွေးကောက်ပွဲကြလို့ရှိလို့ရှိရင်အခုသူတို့လက်ရှိသူတို့နေနေတဲ့ ID စခန်းပါဝင်တဲ့ရက်ွက်ကြီးကအုပ်စုရဲ့အဲဟိုတက်တိုင်ရမဲရုံမှာသူတို့မဲပေးခွင့်ရပါတယ်။ဒါပေမဲ့သူတို့ကဒီမြေကြီးနားမှာသူတို့မဲမပေးခြင်း။ပုံမှန်သူတို့ရဲ့နေရရင်မှာရွေးကောက်ပွဲလုပ်တယ်ဆိုလို့ရှိရင်သူပြန်ပေးခွင့်ရှိတယ်။သူတို့ရဲ့နေရရင်မှာကျွန်တော်တို့ကစီစက်လိုက်မယ်။သူတို့နေထိုင်ခဲ့တာမှန်ကန်တယ်။ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကအဲ့ဒီမှာမဲခြင်းကိုကျွန်တော်တို့တိုးပြီးဆက်ပေးလိုက်မယ်။အဲ့ဒီမှာပေးခွင့်ပြုလိုက်မှာပေါ့
။စီရင်တင်မမှုတွေကြုံနေရတဲ့စံတီနယ်မှာလဲစပေးဆောင်ဒုက္ခသည်တွေရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်နိုင်ခွင့်နဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေရပါတယ်။နိုင်ခမ်းမျိုးဘောကလူဦးရေ900ကျော်ရှိနေတဲ့စစ်ဆောင်ဒုက္ခသည်တွေကြားမှာရွေးကောက်ပွဲပေါ်စိတ်ဝင်စားမှုတိတ်မရှိဘူးလို့တအောင်အမျိုးသမီးအဖွဲ့ TWO ကလွင့်ချီဆန်ကားကပြောပါတယ်
။သူတို့အားပိုင်းမှာလဲကျမတို့အမြင်ပေါ့နော်ပြီးရင်သူတို့ပေါ်မှာလဲကျမတို့တခါတလေချင်းကိုလက်ချမ်းနေတဲ့ပိုင်းတွေရှိတယ်။သူတို့လည်းအဲ့လိုပါပဲဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟာစင်းတော့တိတ်ကြီးတော့အာရုံမရဘူး။ဒီရွေးကောက်ပွဲဒီသူတို့အတွက်တိတ်ကြီးတော့အိုင်တယ်လို့တိတ်ကြီးမှလဲအတူရလက်သိမရှိတယ်လို့သူတို့ခံစားနေရတဲ့အပိုင်းတွေရှိတယ်။စမင်းပေးတာမပေးတာတပိုင်းနဲ့ပေးရင်လဲဒီနဲ့အောင်နိုင်သွားတယ်ဆိုရင်လဲသူတို့အတွက်ပြေဝအမခံချက်မရှိတဲ့ပြေဝအထပ်ပံ့မဖြစ်တဲ့ပုံစံမျိုးနေထားတော့ရှိတယ်
။နန်ခံဒေတာကဒုက္ခတဲ့စခန်းကမဲပေးခွင့်ရှိသူတွေရွေးကောက်ပွဲမှာမဲထည့်နိုင်ဖို့ပြင်ဆင်ပေးနေတယ်လို့လည်းနန်ခံမျိုးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတိန်ချုံကပြောပါရယ်
။ဘလိုမျိုးပေါ်မှာတုံးနေ IDB ကင်းကကချင်းကင်းတခုနောက်ပြောဟိုးဘက်ကနေဝင်းကြီးဆိုတာတောင်းအဲဘက်ကပလောင်ကင်းတခုအဲဘက်မျိုးပေါ်မှာပေါ့နော်ရှိတယ်ဟာပြောတာဒီကနေ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီမဲဆင်းကျွန်တော်တို့ကောက်ယူရသေးပါသေးတောင်းဆိုလည်းကတို့လာပေးတာဗျာ
နိုဝင်ဘာလမှာတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရအတွက်မဲဆန္ဒနဲ့330အမျိုးသားလွတ်တော်နေရအတွက်မဲဆန္ဒနဲ့168နဲ့တိုင်းနယ်ပြည်နယ်လွတ်တော်အတွက်မဲဆန္ဒနဲ့644နဲ့မှာရွေးကောက်ပွဲတွေကျင်းပသွားမယ်လို့ကော်မရှင်ဘက်ကပြောဆိုထားပါတယ်ဒါပေမဲ့လည်းစည်ရေးတင်ပါမှုတွေကြောင့်လုံခြုံရေးအတွက်စိန်ခေါ်မှုတွေရှိနေတဲ့တိုင်းရင်းသားဒေသအချို့မှာတော့ရွေးကောက်ပွဲကျင်းပရမှာအခက်အခဲတွေရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာတုန်းကလည်းကချင်၊ကရင်၊ရှမ်း၊မွန်၊ဝါနဲ့မိုင်းလားဒေသတွေကမဲဆန္ဒနဲ့အချို့မှာရွေးကောက်ပွဲမကျင်းပနိုင်တဲ့အခြေအနေမျိုးနဲ့ကြုံခဲ့ရမှာပါရှင်။ကျမမိခါပါ။ရန်ကုန်ကနေဒီသတင်းပို့ထားတာပါ။